မကပြည်စင်ဆောင်မှာမှာကျွန်မကလက်ရှိမှာတော့လူကောင်းတဲ့လူတွေမှာအုတ်ဆာအဖြစ်နဲ့ပေါင်းထားပါတယ
်။အခုပြောနေတဲ့သူကတော့မအီတင်ဆောင်မှာဆိုတဲ့လူငယ်အမျိုးသမီးတယောက်ပါ။သူက2014ခုနှစ်မှာအင်္ဂလိပ်စာအဓိကဘာသာရပ်နဲ့ဘွဲရလာပြီးလက်ရှိမှာတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့လူငယ်ဥက္ကဋ္ဌဖြစ်တာဝန်ယူနေပါတယ်။အရင်ကလည်းသူဟာပမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဦးဆောင်ခဲ့တဲ့ပညာရေးပြုပြင်ကျောင်းလေးလှူရှာမှုကိုပါဝင်ခဲ့ပြီးရဲတပ်ဖွဲ့ကလက်ဗရန်မြို့မှာအကြမ်းဖက်ဖြူခွဲထောင်ချခံရတဲ့ကျောင်းသားတွေထဲမှာတယောက်ဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းနိုင်ငံရေးလော့ကလည်းဝင်ရောက်ပြီးပါတီစကူရဲ့လူငယ်တာဝန်ယူနေတဲ့အတွက်လူငယ်တယောက်အနေနဲ့ဘလို့အခက်အခဲတွေရှိနေလဲဆိုတော့မအီသင်ဆောင်မောင်ကအခုလိုပြောပြပါတယ
်။အခက်အခဲကငယ်ရွယ်မှုပေါ်လာတာလည်းအခက်အခဲဖြစ်တဲ့ဟုတ်ကဲ့ညီမတို့တိုင်ဝိုင်းကဒီရှိဦးတဲ့တိုင်ဝိုင်းနဲ့ကျင်လည်ရတာကိုကျင်လည်တော့စကပုံလုံးရှိတဲ့တမားဆိုအိုမဆဲစကပုံလုံးရှိရပေါ့နော်ဒီမောက်ဆိုအမြင်နဲ့ပဲဆုံးဖြတ်တတ်ကြတာကိုဆိုတော့ဒီအင်္ဂလိပ်ပြန်လိုက်တဲ့အခါမှာအသက်ရွယ်ကြီးတဲ့ကြောက်ကိုမြင်ရင်အော်ဒီမောက်တော့အသိဆုံးတဲ့အများကြီးရှိမှာပဲဒီချင်းတဲ့အများကြီးရှိမှာပဲလို့ပြောကြရပေါ့နော်ဒီငယ်ချက်ကိုမြင်တဲ့အခါမှာဒါနဲ့စင့်ကျင်တဲ့ပြန်မြင်နေပေါ့နော်အကယ်၍သူကအဲ့ဒီကြောင့်ရှိနေတဲ့စဉ်ကဘဝရဲ့လက်ဆက်လမ်းတွေတော့မဟုတ်သေးဘူးပေါ့ဒီစာရင်းကရခဲ့တဲ့အသိဆုံးတွေဒါတွေဘဝနဲ့ပတ်သက်ပေါင်းဆိုင်ရအောင်မယ်ဆိုတော့မြင်တဲ့အသိဆုံးတွေလည်းအများကြီးပဲပေါ့နော်ဆိုတော့အရင်ဆုံးဆုံးကလူတွေရဲ့အမြင်အထက်ဆုံးအရင်ဆုံးဆုံးသိရတယ်ပေါ့နော်အဲ့အမြင်နောက်ကလည်းသိဆုံးခဲ့ကြတာဆိုတော့အနောက်မှာအလုပ်တွေပိုင်းတွေဖြောက်ပြီးရလုပ်ငန်းတာဝန်တွေဖြောက်ပြီးရနောက်ဆုံးဖြတ်ချက်တွေဖြောက်ပြီးရတဲ့အခါကြတဲ့အခါကျတော့လေဒီအင်းမြင်ပေါ်ကနေအရင်ဆုံးဆုံးဖြတ်ချက်ချတဲ့ခါကြတော့ကိုရဲလုံရဲဆောင်ရလည်းနေတယ်ဒါပေမဲ့အဲ့ပေါ်ကနေဒီကိုရဲဆုံးကန်ရရဲစူးစားရတဲ့ခါမှာအမြင်နဲ့မဆုံးဖြတ်ပြမလာစေအရာတွေကိုကအလုံးနဲ့တက်တူကြရတာပေါ့နော်ဆိုတော့ဒီအတိုင်းဝိုင်းကဒီလိုပဲသွားရမယ်ဆိုရရှိရတဲ့အတိုင်းဝိုင်းရဖြစ်နေတဲ့ခါကြတော့ကိုလူနဲ့တယောက်ပြီးတော့ခက်လူနဲ့တယောက်နေနဲ့ဒီအတိုင်းဝိုင်းကြီးလုံးဝင်တဲ့ခါမှာတော့ခက်ခဲတော့အများကြီးရှိတာပေါ့
ဒီလိုမျိုးမြမလူဖွဲ့စည်းမှာရှိနေတဲ့ရှီဦးဆွဲအမြင်တွေကြောင့်လူငယ်တူအနေနဲ့ကိုစမ်းညံစမ်းပြခွင့်ရဖို့ခက်ခဲသလိုတခြားအခက်အခဲတွေလည်းကြုံရတယ်လို့ပြောပြပါတယ်
။တကယ်နိုင်ငံကြီးလောကကြီးကိုကြည့်ရခါမှာဒီနိုင်ငံကြီးလောကကြီးကရှီဦးဆွဲလောကကြီးပြီးတော့အမျိုးသားကြီးစုရဲ့လောကဖြစ်တဲ့ခါကျတော့ကိုကအမျိုးသမီးကျောင်းလည်းဖြစ်တယ်၊လူငယ်ကျောင်းလည်းဖြစ်တယ်၊တက္ကသိုလ်ဆရာကြီးကျောင်းလည်းဖြစ်တဲ့ခါဒီခက်ခဲတွေကိုဆုံးချုံတာပေါ့နော်။ဖြစ်နိုင်ပါမလားလုံနိုင်ပါမလားဆိုတဲ့စိန်ခေါ်မှုတရားလည်းအများကြီးပဲဒီစိန်ခေါ်မှုတွေကအလုံးလုံးကြီးနဲ့ပဲတက်ပြီးဆောင်ရရတာပေါ့
တိုးတက်တဲ့နိုင်ငံတချို့မှာဆိုရင်တက်အစိတ်ကျော်တဲ့လူငယ်တချို့လွတ်တော်အမတ်တွေအချင်းနဲ့ရွေးချယ်ခံရပြီးပါလီမန်တွေမှာတာဝန်ယူနေတာရှိပါတယ်ဥပမာဆိုရင်မလေးရှားနိုင်ငံကမဟာတရားဦးဆောင်တဲ့ဆိုရအဖွဲ့မှာဆိုရင်လည်းလူငယ်တချို့ကဝန်ကြီးအဖြစ်တာဝန်ယူနေရတာတွေ့ရပါတယ်မြန်မာလူဖွဲ့စည်းမှာတော့လူငယ်တွေကိုအဲ့ဒီလိုမျိုးတာဝန်ပေးဖို့ဆိုတာအတော်အလန့်ဝေးသေးတယ်လို့မအီတင်စာပေါ်ကပြောပြပါလေ
အများကြီးကြိုးစားရအောင်အများကြီးဆိုတာဒီမောင်ရဲ့ဓလိထုံးကြရအောင်ကဒီရဲ့ရည်စည်းမှုကပေါ့ပေါဝင်ခြင်းနဲ့ထိုင်လို့ဖြစ်နေတာကိုကိုယ့်ထက်အတွက်ကြီးရဲ့ဒီပြောရင်မှန်တယ်ကိုယ့်ထက်အတွက်ကြီးရဲ့ဒီပြောရင်မခံရမယ်ဆိုတဲ့ပြင်ထုံးကန်းစင်လာပြီးရည်စည်းမှုကြီးအရာအဲ့လိုနဲ့နေကြတဲ့အခါကနေနေတော့အဆင်မဲတဲ့အထိမတော်နဲ့ကိုကိုယ့်ရဲ့ပေါဝင်ခြင်းကိုယ့်နေထိုင်ရတဲ့မိသားစုထဲမှာကိုယ့်ရဲ့လုပ်ငန်းထဲမှာကွာကိုကျင်တယ်နေရဒီနိုင်ငံရဲ့ပိုင်ဝိုင်းတဲမောက်တော့ဒီနေ့တယောက်နေနဲ့ချိုးဖောက်ဖို့အရန်ကြိုးစားရရပေါ့နော်အဲ့ခါကျတော့နိုင်ငံတော်အဆင့် level ကိုရောက်ဖို့ဆိုတာအိုဝေးဝါးတယ
်ဒီလိုအမြင်တွေအတွေးတွေကြောင့်မြန်မာနိုင်ငံကလူငယ်တွေမှာမျှော်လင့်ချက်မဲ့နေကြသလိုနိုင်ငံရေးစိတ်ဝင်စားတဲ့သူလည်းတိုင်းပြည်လူကြီးတန်း90ကျော်နဲ့ရှင်ကြီးရင်တော်တော်နည်းနေသေးတယ်လို့ထောက်ပြပါတယ
်အဲ့တော့မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူငယ်တွေကိုနဲ့တွေ့ရတဲ့အတိုင်းဝိုင်းတဲမောက်ကိုကြည့်လိုက်ရင်အဓိကသူတို့တွေ့တာညောင်လင်းချင်းမဲ့တာပေါ့နော်ကိုပေါဝင်ဆောင်ညောင်လင်းချင်းမဲ့နေလေတဲ့နေရာကြီးပါအလုတ်ကိန်းနဲ့ပတ်သက်ပြီးညောင်လင်းချင်းမဲ့တယ်။နောက်သူတို့စိတ်ဝင်စားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးလှုပ်ရှင်နေတာပေမဲ့သူတို့မှလှုပ်ခွင့်ရှိပြီးတော့နီးနေဝမ်းနေတာမတူဘူးဖြစ်နေတာပေါ့နော်သူကအဲ့ညာမှာစာရီးညောင်လင်းချင်းမဲ့တယ်အဲ့ဒီအမြဲစာရီးလေးလေးရသူတို့လှုပ်ရှင်တာမလုပ်ရတဲ့အတွက်ဖြစ်ဖြစ်လှုပ်လာကြတယ်သူကအဲ့ဒီကနေဒီနိုင်ငံကြီးစက်မှာစိတ်ဝင်စားမှုတွေလည်းလဲလာကြတယ်သူစိတ်ဝင်စားတဲ့ပိုင်းတွေပေါ့နော်ဒါကကျွန်တော်နေနေလောကထဲမှာဒီလိုလေးတွေရှိသူကြီးရဲ့ခါအများအခက်အခဲဖြစ်စီရတော့ပြီးတော့သူရဲ့ချင်းကြီးကိုတော့ဒီနိုင်ငံကြီးကပြောတာသူနဲ့သက်ဆိုင်လို့ခင်ထားတာကိုခေထားတဲ့ဒီ choice အဖြစ်ပေါ်လို့ဒီမှာလုပ်တဲ့ခါအစီအပြောက်ကိုတွားစီယုံဖို့အရင်အခက်အခဲ
ဒါဆိုရင်လူငယ်တွေတိုးတက်ဖို့ဘာတွေလုပ်ပေးသင့်လဲလို့ဆိုတော့
အဓိကတော့သူတို့လှုပ်ချင်တာဖြစ်ချင်တာကိုလောက်ခွင့်ပေးလိုက်ဖို့အရေးကြီးတယ်ကျွန်မထင်တယ်ပေါ့။တကယ်တည်းကကျွန်မဆိုလဲ အစ်မရှင်နဲ့အောင်ပြီးွားတဲ့ခါမှာကိုလုတ်ချင်တာနဲ့ကိုဖြစ်ချင်တာနဲ့အောင်ကိုချမဖြစ်ခဲ့ဘူး။အကယ်ကိုလုတ်ချင်တာကလုတ်မယ်ဆိုရင်တော့အဲ့အတွက်ကိုမစကီးနေနေချင်းနေရှိဦး။လက်တွေ့မှာဘလို့အသုံးချရမယ်ဆိုပညာရင်ရှိဘူး။အဲ့ပညာရောလည်းတောင်းအောင်မတင်ပေးခဲ့ဘူး။လောကရဲ့တကယ်တကယ်စတဲ့ဝင်ချာစိပြောင်းလိုက်တဲ့ခါမှာကိုမအဲ့ဒီလောကကြီးကိုရှင်းဆိုင်ဖို့တဲ့အရေးချင်းကအဆင်ပြေဖြစ်မလို့။ဘာလို့တက်လုံးစာပဲချလိုက်ရတဲ့မတွေးတတ်တော့အတွေးခေါ်ရမှရှိတော့ဆိုတော့ကိစ္စတစ်ခုဆုံးဖြတ်တဲ့အခါမှာဘယ်လိုလုပ်ရမလဲဘယ်လိုစဉ်းစားရမလဲဘာလို့လဲသူရဲ့တခြားတင်နေရတဲ့ပညာကပြိပံ့နေကြမှရှိဘူးလက်တွေ့မဆောင
်အပြောင်းလဲတွေသူ့အနေနဲ့လုပ်ပိုင်ခွင့်သာရှိလာမယ်ဆိုရင်ပညာရေးကိုအဓိကဦးစားပေးခြင်းတယ်လို့မအီတင်ဆောင်မောင်ကသူ့ဆန္ဒကိုပြောပါတယ်
အကဲကြောင်းလဲခွင့်နိုင်ရမယ်လူငယ်တွေကိုတန့်ဖို့ကူညီခွင့်နိုင်ရမယ်ဆိုရင်ကျမတို့ပညာရေးကိုကြောင်းလဲခြင်းနဲ့ဘာလို့လဲကျမတို့အမေတို့ဆိုရင်အမြင်နဲ့ပြောရမိဘတွေကတာသမီကိုပေးနိုင်တာပညာအမှုရဲ့ရှိရဆိုတော့သူကအမြင်နဲ့ပြောတယ်အဲဒါကြောင့်သူတို့ကွာတက်တက်သားလို့ယူဆောင်လို့ကွာနိုင်တဲ့ပညာရေးရဲ့ကျမအစ်ထတန့်ဖို့ခြင
်းဒါကတော့မအီတင်စာမောင်ရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်ဓာတ်တွေပါညီလေးညီမလေးတို့ရောဘယ်လိုစိတ်ကူးတွေရှိကြလဲနောက်တစ်ပတ်မှာပြန်ဆုံကြမယ်နော်